သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါ တော်ရရှိမြောက်အောက်တိုဘာလ9ရက်ဗုဒ္ဓဟူးနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဂျေရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများဆိုရှယ်မီဒီယာကိုလူငယ်များအသုံးပြုခွင့်ပိတ်ပင်ရန်အကောင့်တွေဖုံးရန်လိုအပ်ဟုပြောယူဆရဝန်ကြီးချုပ်ခရစ်စ်မင်းကလူငယ်များရဲ့ဆိုရှယ်မီဒီယာအသုံးပြုမှုတားမြစ်ချက်ကိုတတ်နိုင်သမျှအများဆုံးအကောင့်တွေဖုံးရန်လိုအပ်ကြောင်းပြောဆိုပါတယ်ဆိုရှယ်မီဒီယာပြသနာများကိုဖြေရှင်းရန်အတွက်ယူဆောက်ဝေးနဲ့ဆောက်တော်ဆွေရီအစိုးရများကြားနှစ်ရက်ကြာထိတ်သည့်ဆွေးနွေးပွဲမတိုင်မီထွက်ပေါ်လာခြင်းဖြစ်ပါတယ်။ဝန်ကြီးချုပ်အန်သနီအယ်ဘနီစီကဆိုရှယ်မီဒီယာပေါ်တွင်အသက်အရွယ်ဓာတ်မြင့်ချက်ကိုမိခဲ့သို့အကောင့်ထဲပေါ်နိုင်သည့်ဆိုသည့်အချက်ကိုမကြသေးမီကပြည်နယ်နှင့်နယ်မြေခေါင်းဆောင်များထံစာရေးသားတောင်းဆိုခဲ့ပါတယ်။ပရီးမီယာမင်းကဤပညာပလက်ဖောင်းများအတွက်အသက်ကန့်သတ်ချက်ပြုလုပ်ရန်အရေးတကြီးဖြစ်တယ်လို့ပြောဆိုပါတယ်ဆိုရှယ်မီဒီယာကိုစီးကျမှုမရှိတဲ့အသုံးပြုမှုကဩစတြေးလျလူငယ်တွေကြားစိတ်ပိုင်းဆိုင်ရာယောဂါတွေမြင့်တက်လာစေတယ်လို့သူက Sky News ကိုပြောဆိုသွားပါတယ်ခင်ဗျဖြစ်သူကိုသတ်ဖြတ်ခဲ့တယ်လို့ဆွဆွဲခံရတဲ့အမျိုးသမီးကိုတရားစွဲခင်ဗျဖြစ်သူသိဆုံးမှုကိုဖုံးခွဲရန်အတွက်ဆိုရှယ်မီဒီယာပေါ်တွင်ရန်ဆောင်တင်ထားတဲ့အမျိုးသမီးတဦးကိုလူသတ်မှုဖြင့်အောက်တိုဘာလ5ရက်တွင်တရားစွဲဆိုလိုက်ပါတယ်။ရုဆာဝေရဲတပ်ဖွဲ့သည်2023ခုနှစ်ဩဂတ်စ်လကအသက်62နှစ်အရွယ်ဘာဒိုမူဖာကိုရှာဖွေရာတွင်လူထုကိုထိုနှစ်မေလကတည်းကသတင်းပေးရန်အတွက်မေတ္တာရပ်ခံခဲ့ပါတယ်။မိသားစုမိတ်ဆွေဆွေမျိုးများကစိုးရင်သဖြင့်စင်နီမြို့အနောက်ဖက် Green Acre ရှိ Juno Parade တွင်အရာရှိများအားအိမ်သို့ခေါ်ဆောင်ပြီးနောက်၎င်းရဲ့ပြောင်းဆုံးမှုသည်တန်တရားဖြစ်ပွဲရှိတယ်လို့ရဲတပ်ဖွဲ့ကယူဆခဲ့ပါတယ်။အသက်53နှစ်ရွယ်နာမီနူဖောက်သည်ခင်ဗျဖြစ်သူကိုလူသတ်မှုဖြင့်ဖမ်းဆီးထိန်သိမ်းခံထားရကြောင်းရဲတပ်ဖွဲ့မှစုံတောက်ကြီးကြပ်ရေးမှုဒဲနီဒေါ်ဟတီကပြောကြားခဲ့ပါတယ်။သူမကိုတရားရုံးကတရားဝင်အာမခံပေးရန်ညှင်းဆို့ထားပြီးဒီဇင်ဘာလတွင်တရားရုံး၌အမှုကိုပြန်တည်ရင်ဆိုင်ရမှာဖြစ်ပါသည်။ Israel Parliament ဥပဒေမူကြားပေါ်စိုးရိမ်ကြောင်း UN Secretary General ကပြောကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ် Antonio Guterres သည် Israel Parliament ဥပဒေမူကြားနှင့်ပတ်သက်၍ Israel ဝန်ကြီးချုပ်Benjamin Netanyahu အားလေးနှစ်စွာစိုးရိမ်ကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်။ဂါဇာကမြောင်အနောက်ဘက်ကနဲ့အရှိဂျေရုဆလင်မှာပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ UNRWA ကဒီဥပဒေဟာပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ agency တွေကိုတားဆီးနိုင်တယ်လို့ Mr. Guterres ကပြောဆိုပါတယ်။ဇူလိုင်လတွင် Israel Parliament က UNRWA အားချမ်းဖဲ့အဖွဲ့ဖြစ်ကြီးညာမဲ့ဥပဒေချမ်းအားပမာဏအတည်ပြုပြီးနောက်တွင်ထွက်ပေါ်လာခြင်းဖြစ်ပါသည်။ Israel ဥပဒေပြုရေးကိုအတည်ပြုလိုက်ခြင်းသည်ကဘေးကိုရောပါမသွားနိုင်ပဲဖြစ်နေပြီးဘေးအန္တရာယ်တွေကိုပိုမိုဖြစ်လာစေမယ်လို့အထွေထွေအတွင်းရေးမှူးချုပ်ကပြောဆိုသွားပါသည်။ Queensland ရဲ့အတိုက်ခံခေါင်းဆောင်ကကတိပြုQueensland အတိုက်ခံခေါင်းဆောင်က၎င်းရဲ့ခေါင်းဆောင်မှုအောက်တွင်ရာဇဝတ်မှုအရေးအတွက်ကြာဆင်းခြင်းမရှိပါကရာထူးမှနှုတ်ထွက်ပေးမယ်လို့ကတိပြုထားပါတယ်။ဒီနေ့ရဲ့အောက်တိုဘာလ26ရက်ရွေးကောက်ပွဲမတိုင်မီ Channel 9မှာထုတ်လွှင့်သောခေါင်းဆောင်များရဲ့စကားစစ်ထိုးပွဲတွင် David Christopherly ကရင်းမှတ်ချက်ကိုပြောဆိုခဲ့ခြင်းဖြစ်ပါတယ်။LNP ခေါင်းဆောင်သည်အခြေတင်ဆွေးနွေးမှု3ခုနှင့်ပထမအကြိမ်တွင်ကျန်းမာရေးအိမ်ယာစွမ်းအင်နေထိုင်မှုစရိတ်နှင့်ရာဇဝတ်မှုများအကြောင်းလေဘာဝန်ကြီးချုပ်စတီဗန်မိုင်းစ်နှင့်ထိတ်တိုက်တွေ့ဆုံစကားဆက်ထိုးပွဲပြုလုပ်ခဲ့ခြင်းဖြစ်ပါသည်။ Mr. Christopher Lee သည်လူငယ်များပြစ်ဒဏ်ကျူးလွန်ပါကအရွယ်ရောက်ပြီးသော ပြစ်ဒဏ်များအပါအဝင် LNP အစိုးရသည်ခရစ်မတ်တွင်ရာဇဝတ်မှုများအတွက်ဥပဒေအသစ်များကိုမိတ်ဆက်ပေးမယ်လို့ကတိပြုသွားပါတယ်။လေဘာသည်ရာဇဝတ်မှုဆိုင်ရာဥပဒေများကိုအားနည်းစေပြီးထိလို့မရနိုင်သောမျိုးဆက်များကိုဖန်တီးပေးခဲ့တယ်လို့၎င်းကပြောဆိုသွားပါတယ်။ဒီစီသတင်းတို့ useless များပုံမူချသိရန် SPS language podcast ကိုတွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ပါဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple podcast Google podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ